Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်အတန်ရဲ့2023ခုနှစ်မတ်လ12ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်နေပါတယ်။လိုက်တိုမီတာ1925 32တို့ပြင်လိုက်လက်မီတာ190 kHz 15653ညာတို့ကနေဖမ်းယူနားဆင်နိုင်ပါလေရှင်
။မင်္ဂလာပါကျွန်တော်ရနိုင်ပါဒီညသတင်းတွေကိုတော့မိုင်းအင်ဂျင်နိုင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဘတ်မှုမြို့ကိုတင်းယူနိုင်ဖို့အတွက်ရုရှားတွေဘက်ကတိုက်ခိုက်နေတာမှာရှေ့ကိုစက်မတက်နိုင်ပဲရပ်တန့်နေပုံရတယ်လို့ဝါရှင်တန်ခြေစိုက်စစ်ပွဲလေ့လာရေးဌာနရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အီရန်နိုင်ငံမှာအကြောင်းသူထောင်ထဲချီပြီးစိတ်သင့်ခဲ့ရတာနဲ့ပတ်သက်ပြီးတော့လူတရာကျော်ကိုဖမ်းဆီးလိုက်တယ်လို့အီရန်နိုင်ငံကဒီနေ့ကြေညာပါတယ်။စီးတိုက်ခိုက်မှုတွေကိုဟန်တားနိုင်မဲ့အရေးကြီးတဲ့လက်တွေ့အစီအမံတွေကိုဆောင်ရွက်ဖို့မြောက်ကိုရီးယားကဆုံးဖြတ်လိုက်ကြောင်းနိုင်ငံပိုင်သတင်းကဒီနေ့မှကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုရှေ့တိုးဆောင်ရွက်မဲ့တရုတ်ရဲ့ခြေလှမ်းသစ်တွေနဲ့ပတ်သက်လို့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာကြားဖို့ရှိပါတယ်။
I kind of look at it within the broader context of some of China's deliberations following the conclusion of
ဒါကတော့ USIP American ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ပြောသွားတာပါ Zoom ကနေဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါ match လာတဲ့မှာမီးလောင်ကျွမ်းမှုဒဏ်ကိုအကြီးအကျယ်ခံလိုက်ရတဲ့ Bangladesh ကရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေဟာဘလောက်ထိလိုအပ်နေပါသလဲ NUG အစိုးရလူအခွင့်ရေးအကြံပေးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူကျွန်မကပြောပြမှာပါရှင်
ယူကရိန်းနိုင်ငံရှေ့ပိုင်းကဘတ်မှုမြို့ကိုတင်းယူနိုင်ဖို့အတွက်ရုရှားတွေဘက်ကတိုက်ခိုက်နေတာမှာရုရှားတပ်တွေဟာရှေ့ကိုစက်မတက်နိုင်ပဲရပ်တန့်နေပုံရတယ်လို့ဝါရှင်တန် DC အခြေစိုက်စစ်ပွဲလေ့လာရေးဌာန ISW ကထုတ်ပြန်လိုက်တဲ့စီးအကဲဖြတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဘတ်မှုမြို့မှာရုရှားတွေဘက်ကရှေ့ကိုဆက်ပြီးတော့တိုးလာနိုင်တာမရှိဘူးလို့ ISW ကပြောပါတယ်။ Wagner ခြေစားတပ်ဖွဲ့တွေဟာဘတ်မှုမြို့ကိုမြေပြင်ကနေပြီးတော့ဆက်ပြီးတော့တိုက်ခိုက်နေပေမဲ့လည်းရှေ့ကိုတက်လာနိုင်တဲ့အထောက်အထားတော့မတွေ့ရဘူးလို့ ISW အဖွဲ့ကမနေ့စနေနေ့နောက်ပိုင်းမှာပြောပါတယ်။ဘတ်မှုမြို့ကတိုက်ပွဲတွေဟာအရင်သတင်းပတ်တွေထက်အခုတစ်ပတ်မှာပိုပြီးတော့ပြင်းထန်လာနေတယ်လို့လည်းယူကရိန်းရှေ့ပိုင်းတပ်ဖွဲ့များရဲ့ပြောခွင့်ရ Sahil Sharavadigo ကပြောပါတယ်။ပြီးခဲ့တဲ့တရက်အတွင်းမှာပဲဘတ်မှုမြို့မှာတိုက်ပွဲ23ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။အခုသတင်းပတ်အစောပိုင်းတော့ Wagner ခြေစားတပ်ဖွဲ့တွေဟာဘတ်မှုမြို့အရှေ့ပိုင်းနေရာအတော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောပါရယ်။ဒါပြင် ISW ရဲ့ဒီစစ်ပွဲအကဲဖြတ်ချက်စင်ခံစာထဲမှာတော့ရုရှားရဲ့ထိုးစစ်ကိုထိန်းချုပ်နိုင်ဖို့အတွက်နောက်ထပ်သေးဆုံးမှုတွေအများကြီးကြုံရနိုင်တယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့ August လကစပြီးတော့ရုရှားဘက်ကဘတ်မှုမြို့ကိုသိမ်းယူနိုင်ဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်သေးဆုံးမှုတွေလည်းအတော်များများရှိခဲ့ပါရယ်။ယူကရိန်းသမ္မတဇလင်စကီကတော့ဘတ်မှုမြို့ကနေဆုတ်ခွာမှာမဟုတ်ပဲဆက်ပြီးတော့ခုခံသွားမယ်လို့ပြောထားပါတယ်ခင်ဗျာ
ဂျော်ဒန်မြစ်အနောက်ဘက်ကဒေသမြောက်ပိုင်းမှာပါလက်စတိုင်းတနက်သမား3ကိုအစ္စရေးစစ်သားတွေကအသေပြတ်သက်ခဲ့ကြောင်းတနင်္ဂနွေနေ့ကအစ္စရေးစစ်တပ်ကပြောပါတယ်သိမ့်ပိုက်ခံဒေသကအစ္စရေးစစ်တပ်ကိုပါလက်စတိုင်းတနက်သမားတွေကပစ်ခတ်ခဲ့ရာကနေအစ္စရေးစစ်တပ်ကပြန်ပြီးတော့ပစ်ခတ်ခဲ့တာလို့ပြောပါတယ်နက်ပလစ်အနောက်ဘက်ခြမ်းဂျစ်လန်ဆိုအနီးမှာရှိတဲ့အစ္စရေးတက်စကတ်ခုကိုတနက်သမားတွေကလာရောက်ပစ်ခတ်ခဲ့တာကြောင့်အစ္စရေးစစ်သားတွေဘက်ကပြန်ပြီးပစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။နှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာပါလက်စတိုင်းတနက်သမား3ဦးသေဆုံးခဲ့ပြီးနောက်ထပ်တနက်သမား2ဦးကတော့လက်နက်ချခဲ့တယ်လို့အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစ္စရေးဒီတပ်ဖွဲ့တွေဘက်ကတော့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့လည်းဆိုပါရယ်ပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကတော့ Nablus အနီးမှာတနက်သမား3ဦးသေဆုံးသွားခဲ့ကြောင်းပဲအစ္စရေးဘက်ကအကြောင်းကြားခဲ့ပြီးအသေးစိတ်အချက်အလက်တွေကိုမသိရသေးဘူးလို့ပြောကြားခဲ့ပါရှင်
ယူရိုနိုင်ငံမှာကျောင်းသူထောင်ထဲချီပြီးစိတ်သင့်ခဲ့ရတဲ့ပတ်သက်ပြီးတော့လူတရားကျော်ကိုနိုင်ငံတော်မှာဒီနေ့ဖမ်းဆီးလိုက်တယ်လို့အီရန်ဘက်ကကြေညာပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့သူတွေဟာရန်ပြုတ်လို့တဲ့အုပ်စုတွေနဲ့ဆက်ဆက်နိုင်တယ်လို့လည်းပြောပါတယ်။ကျောင်းနေရာကျော်မှာဖြစ်ခဲ့တဲ့ဒီတန်ရာဖြစ်စရာအစိတ်ခတ်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့အီရန်ပြည်ထောင်စုဝန်ကြီးကကြေညာလိုက်တယ်လို့အီရန်အစိုးရရုပ်သံ IRNA ကစနေနေ့နောက်ပိုင်းမှာဖော်ပြပါတယ်။ကျောင်းထဲမှာမကြသေးခင်ကဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့တောင်ပေါ်ရှိတဲ့သူတရားကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးအဲ့လူတွေကိုဖမ်းဆီးပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ညင်ညာချက်အထက်မှာပြောထားကြောင်း IRNA သတင်းဌာနကဖော်ပြပါရယ်ဖမ်းဆီးလိုက်တဲ့သူတွေထဲမှာလူတွေနဲ့ကျောင်းသားကျောင်းသူတွေကြောက်ပြီးတော့ကျောင်းတွေပိတ်အောင်လုပ်ဖို့ရွေတဲ့သူတွေပါဝင်တယ်လို့လည်းဆိုပါရယ်ဒါပေမဲ့ပြီးခဲ့တဲ့တစ်ပတ်ကစပြီးကျောင်းတွေမှာဒီလိုမျိုးအစိတ်တင်တာတွေတိတိကျကျယောနေသွားပြီးတော့နေမကောင်းဖြစ်တဲ့သူလည်းမရှိတော့ဘူးလို့အီရန်ပြည်ထောင်စုဝန်ကြီးကပြောပါတယ်။နေမကောင်းနောက်ပိုင်းကစပြီးတော့ကျောင်းပရဝုံအတွင်းမှာစိုးရတဲ့အနှံ့သက်တွေရပြီးဖြစ်လာခဲ့တဲ့ဒီလိုအစိတ်တင်မှုတွေကြောင့်ကျောင်းသူတွေမူးမေ့တာ၊အော့အန်တာ၊အသက်ရှူမွားတာနဲ့တခြားရောဂါလက္ခဏာတွေကိုခံစားခဲ့ရပြီးတော့တချို့တွေကတော့ဆေးရုံတက်တဲ့အထိကိုဖြစ်ခဲ့ပါတယ်ခင်ဗျာ။
2022ခုနှစ်ကအမေရိကန်လွှတ်တော်စီးနင်းတိုက်ခိုက်ခံရမှုမှာပတ်သက်နေတဲ့အခမ်းကဏ္ဍအတွက်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့သမိုင်းအရာတာဝန်ခံရမှာဖြစ်တယ်လို့ဒုသမ္မတဟောင်းမိုက်ပန့်စ်ကပြောလိုက်ပါတယ်။2020ပြည့်ရွေးကောက်ပွဲရလဒ်ကိုအယုံအကြည်မရှိလက်မခံဘဲအာဏာဆက်လက်တည်မြဲဖို့သမ္မတဟောင်းထရမ့်ရဲ့ဂျိုးပန်းချက်တွေမှာအတူပါဝင်ဖို့ဒုသမ္မတဟောင်းပန့်စ်ကညှိစုပယ်ချခဲ့ပြီးတဲ့နောက်အခုလိုသူတို့နှစ်ဦးကြားသဘောထားကွဲလွဲမှုတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေပိုးပြီးကြီးမားလာနေတာကိုပြနေတာဖြစ်ပါတယ်။မြို့တော်ဝါရှင်တန်မှာနှစ်စဉ်ကျင်းပတဲ့အမေရိကန်ထိပ်တန်းနိုင်ငံရေးသမားတွေပါတက်ရောက်တဲ့ဝါရင့်သတင်းတောက်များကလပ် Gridiron ညစာစားပွဲကိုစနေနေ့ကတက်ရောက်ခဲ့တဲ့ Pence ကသမ္မတ Trump ရဲ့လှုပ်ရွက်မှားယွင်းကြောင်းပြောကြားခဲ့တာပါ။ Trump အနေနဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲခွင့်မရှိသလိုသူ့ရဲ့မစင်မကျင်လှုပ်ရွက်ကြောင့်အဲ့ဒီနေ့ကလွှတ်တော်ထဲမှာရှိနေတဲ့သူ့မိသားစုအပါအဝင်လူတိုင်းအတွက်အန္တရာယ်ဖြစ်စေခဲ့တယ်လို့ပန့်စ်ကဆိုပါတယ်ဒါအပြင်ဒေါ်နယ်ထရမ့်အနေနဲ့တမိုင်းအရတာဝန်ခံရမယ်ဆိုတာသူသိနေတယ်လို့လည်းပန့်စ်ရဲ့ပြောဆိုချက်ကိုသတင်းမီဒီယာအများအပြားကကိုးကားဖော်ပြခဲ့ပါတယ်ရှင
်ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ညာ5.25 kHz 1783ညာ5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ5.19 190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်စီးရိုက်ခိုင်းမှုတွေကိုဟန်တားနိုင်မဲ့အရေးကြီးတဲ့လက်တွေ့အစီအမံတွေကိုဆောင်ရွက်ဖို့မြောက်ကိုရီးယားကအဆုံးဖြတ်လိုက်ကြောင်းနိုင်ငံပိုင်သတင်းကဒီနေ့တနင်္ဂနွေနေ့မှာကြေညာပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့၅နှစ်အတွင်းအကြီးအမားဆုံးပူးတွဲစီးရီးလက်ချက်မှုမစခင်တရက်လုံးမှာပဲအခုလိုပြောလိုက်တာပါ။ဒီဆုံးဖြတ်ချက်ကိုတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးဆောင်တဲ့အာဏာရပါတီရဲ့စစ်ကော်မရှင်အစည်းအဝေးအတွက်မှချမှတ်ရတာဖြစ်တယ်လို့လည်းမြောက်ကိုရီးယားဆိုရပိုင်း KCNA သတင်းကပြောပါတယ်။ဒီအစည်းအဝေးအတွင်းမှာကာကွယ်ရေးလက်နက်တွေကိုပို့ပြီးတော့ထိထိရောက်ရောက်အင်အားရှိရှိအသုံးပြုနိုင်ဖို့အတွက်အရေးပါတဲ့လက်တွေ့ခြေလှမ်းတွေကိုဆွေးနွေးပြီးတော့ချမှတ်လှုပ်ဆောင်လိုက်တယ်လို့ KCNA သတင်းကပြောပါတယ်။လက်ရှိမှာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်စမှုတွေဟာစိုးရိမ်စရာအနေအထားတစ်ခုအထိကိုရောက်ရှိနေဖြစ်တဲ့အတွက်ဒီအခြေအနေကိုကင်တွယ်ဖြေရှင်းဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။Freedom Shield လို့နာမည်ပေးထားတဲ့ American နဲ့ South Korea နိုင်ငံဖူးတွဲစီးရီးလက်ချက်မှုကိုတော့မနက်ဖြန်တလနေ့မှာစတင်မှာဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကရန်လုံမှုတွေကိုထပ်တိုးလာတာကြောင့်လုံခြုံရေးဆိုင်ရာအနေအထားပြောင်းဖို့အဓိကထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ဒီလိုစီးရီးလက်ချက်မှုတွေဟာကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်မှုအဖြစ်အပြင်းထန်တုံ့ပြန်လေးရှိပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံ Queensland ပြည်နယ်မှာတနင်္ဂနွေနေ့ကစံချိန်တင်ရေကြီးမှုအမြင့်ဆုံးရောက်ခဲ့ပါတယ်။မြို့လူဦးရေ100နီးပါးလောက်ကိုတော့တနင်္ဂနွေနေ့မတိုင်ခင်မှာပဲအမြင့်ပိုင်းနေရာတွေဘက်ကအာဏာပိုင်တွေကပြောင်းရွှေ့ပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမိုးသီးထန်စွာရွာသွန်းခဲ့တာကြောင့် Queensland ပြည်နယ်မြို့တော် Brisbane နဲ့အနောက်မြောက်မိုင်1300လောက်အကွာမှာရှိတဲ့ Buckingham ဘက်မှာအဆိုးရွားဆုံးရေလွှမ်းမှုခဲ့တာပါ။လွန်ခဲ့တဲ့48နာရီအတွင်းအဲ့ဒီမြို့မှာနေထိုင်တဲ့လူပေါင်း68ဦးကိုလေကြောင်းကနေဘေးကင်းရာကိုပို့ဆောင်ပေးခဲ့တယ်လို့ Buckingham ဒေသဆိုင်ရာကောင်စီအမှုဆောင်အရာရှိချုပ် Dan McKinley ကဒီကနေ့မှပြောပါရယ် ဩစတြေးလျမိုးလေဝသဌာနကတော့အဲ့ဒီဒေတာဧရိယာတဝိုက်မှာရေလွှမ်းမှုဟာတနည်းအနေနဲ့မှအမြင့်ဆုံးဖြစ်မယ်လို့ကြိုတင်ခန့်မှန်းထားခဲ့ပြီး2011ခုနှစ်က22ပေကျော်အထိရောက်ခဲ့တဲ့ရေကြီးမှုစံချိန်ထဲအခုတစ်ချိန်ကပိုပြီးများတယ်လို့လည်းပြောပါရရှင်
အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းကကယ်လီဖိုးနီးယားပြည်နယ်မှာမနေ့စနေနေ့ညကအင်အားပြင်းမုန်တိုင်းတစ်ခုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူတွေထောင်ထဲချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးတော့နှစ်ယောက်ထပ်မံလဲသေဆုံးသွားခဲ့ပါတယ်။မုန်တိုင်းကြောင့်မွန်ထရီးခရိုင်မှာရေတွေကိုတားထားတဲ့တာပေါင်ယူတွေလည်းကျိုးသွားခဲ့ပါတယ်။ဒီအခြေအနေကိုရှောင်လဲကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့ပါရာဟိုမြေရေရှမ်းပြီးတော့ရေထိန်းတာတမန်တွေလည်းညသကောင်လောက်မှကျိုးပြီးတော့အဆိုးဆုံးအခြေအနေကိုရောက်လာခဲ့ပါတယ်လို့မွန်ထရီးခရိုင်တာဝန်ရှိသူတူဖြစ်တဲ့လူးဝစ်အလီဟိုက Twitter ကနေပြောပါတယ်ရေကြီးမှုကြောင့်စုစုပေါင်းလူဦးရေ 8,500 လောက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပြီးတော့90လောက်ကိုတော့မြစ်ထဲကနေပြီးတော့ညဘက်မှာခယ်ဆယ်ခဲ့ရတယ်လို့လည်းဆိုပါတယ်မိသက်ကားတွေနဲ့မိသက်တပ်ဖွဲ့တွေရောက်လာတဲ့အတန်းကြောင့်အလုံးနိုးကုန်ကြောင့်အဲ့နောက်မိသက်တပ်ဖွဲ့တွေရောက်လာပြီးတော့သူတို့ကိုဘေးလွတ်ရာကိုရွှေ့ဖို့ညသကောင်လောက်မှသတိပေးလာတယ်လို့ဒေသခံတွေက AFP ကိုပြောပါတယ်အမေရိကန်မျိုးသားမိုးလေဝသဌာနကတော့အဲ့ဒီဒေသမှာမနေ့ကအထိရေဘေးသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာရွေးချယ်မဲ့ Oscar Academy ဆုပေးပွဲမှာ Everything Everywhere All at Once စိတ်ကူးရင်ဇာတ်ကားကအကောင်းဆုံးဇာတ်ကားဆုရဖို့ထိတ်ဆုံးမှရှိနေပါတယ်အကောင်းဆုံးဇာတ်ကားဆုအပါအဝင် Oscar ဆု17ဆုအတွက်အမြင့်ဆုံးတင်သွင်းခံထားရတာပါအကောင်းဆုံးဇာတ်ကားဆုအမြင့်ဆုံးတင်သွင်းခံထားရတဲ့ဇာတ်ကားတွေကနောက်ထပ်အလားအလာရှိနေတာကတော့ Netflix ကုမ္ပဏီကထုတ်လုပ်တဲ့ပထမကမ္ဘာစစ်နောက်ခံဂျာမန်ဇာတ်ကားပြော All Quiet on the Western Front ဇာတ်ကားဖြစ်ပါတယ်နာမည်ကျော် Hollywood မင်းသား Tom Cruise တရုတ်ဆောင်တဲ့ Top Gun ဇာတ်ကားဟာလည်းအကောင်းဆုံးဇာတ်ကားဆုစီးရင်မှာပါဝင်ပါတယ်အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုအတွက်အမြင့်ဆုံးတင်သွင်းထားသူတွေထဲမှာတော့ Everything Everywhere All at Once ဇာတ်ကားက Michelle Yeoh နဲ့ Star ဇာတ်ကားက Kate Blanchett တို့ကလည်းဦးဆောင်နေကြပါပါအကောင်းဆုံးအမျိုးသားတရုတ်ဆောင်စုအတွက်အမြင့်ဆုံးမှာတော့ Elvis ဇာတ်ကားက Austin Butler The Whale ဇာတ်ကားက Brendan Fraser တို့စတဲ့ဒီသူတွေပါဝင်ပါတယ်ရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစီကိုဆက်လက်တင်ဆက်နေပါရယ်အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုအရင်ဆုံးတင်ပြမှာပါစားနပ်ရိက္ခာဘိုးတွေစပြီးတော့ရှော့ချခံရတဲ့ဒီမက်ရှ်လာတဲမှာပဲမီးလောင်ကျွမ်းမှုဒဏ်ကိုပါအကြီးအကျယ်ထိခိုက်ခံစားလိုက်ရတဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကဒီထက်ပိုပြီးထိရောက်လက်တွေ့ကြတဲ့အကူအညီထောက်ပံ့မှုတွေပိုပြီးတိုးပေးဖို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာအကြံပေးရိုဟင်ဂျာအရေးလှုပ်ရှားသူဦးအောင်ကျော်မိုးကတောင်းဆိုလိုက်ပါတယ် VOA မြန်မာပိုင်းကမက်ဆုမွန်ကနေ Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ရှင
်ကောင်ကျော်မိုးရေမင်္ဂလာပါရှင်အခုလို VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဒီနေ့အဓိကမေးချင်တဲ့အကြောင်းအရာကတော့ဒီရိုဟင်ဂျာဒုက္ခသည်စခန်းနေပေါ့နော်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာပြီးခဲ့တဲ့သတင်းပတ်တုန်းကမီးလောင်ကျွမ်းမှုအကြီးအကျယ်ဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဒုက္ခသည်စခန်းမှာဒီလိုမျိုးမီးလောင်ကျွမ်းမှုမတော်တဆဖြစ်မှုကမကြာခဏဖြစ်လေရှိတယ်အဲ့ဒီအချိန်မှာလည်းဒီဒုက္ခသည်ထောင်းတဲ့တောင်းတဲ့ချီပြီးတော့မှသူတို့ဒုက္ခရောက်ရတယ်အခက်ခဲတွေရှင်ဆိုင်ရတယ်ပေါ့ဆိုတော့ကောင်ကျော်မှုကိုနိုင်ကလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေတဲ့အထိတွားရောက်ခဲ့တယ်လေးလာခဲ့တယ်ဆိုတော့ဒီလိုမီးမတော်တဆမှုတွေဖြစ်ခဲ့ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးတော့ဘာကြောင့်လို့ယူဆပါလဲပြီးတော့ဒီမီးလောင်ကျွမ်းမှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့များစနစ်တကျမဖြစ်အောင်လို့ဆောင်ရွက်ပေးတယ်လေအဲ့ဒါလေးကိုအောင်ကျော်မွန်းနည်းနည်းပြောပြပေးပါရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဓိကကတော့မီးလောင်ရတဲ့အကြောင်းရင်းကတော့အကြောင်းအမျိုးမျိုးရှိတာပေါ့နော်အဲ့တော့ပေါ်ဆမီးရှိတယ်လို့လူတွေရဲ့ပျော်ကားကြောင့်ရည်ရွယ်ချက်ရှိရှိဟိုမီးတိုက်တာလည်းရှိတာပေါ့နော်အဲဆိုတော့အကြောင်းရင်းကတစ်မျိုးရှိတယ်အဲဒီ2019 Ranger တွေဘင်္ဂလားဒေ့ရှ်ကိုသွားပြီးခိုးလုံကတည်းကဒီဒုက္ခသည်စခန်းတွေရဲ့ခြေဝန်းမှုကလူရည်နဲ့နိုင်ရှိကြည့်မယ်ဆိုလို့ရှိရင်ရန်ကျင်လွန်အားကြည့်ပါတယ်ဒီဒုက္ခသည်တွေနေထိုင်တဲ့တဲတစ်ခုနဲ့တစ်ခုကြားမှာတပေတောင်ကြားမှာခြားနာချက်မရှိတဲ့အဲပုံစံမျိုးဖြစ်တာကိုဆိုတဲ့အခါကျတော့ရန်ပြေးကျက်နေတဲ့အခါကျတော့ဒီမတော်တဆမီးလောင်ခဲ့သည်ရှိတော့ဒီ အင်တိန်နဲ့တိန်ကြားမှာတဲတစ်ခုနဲ့တစ်ခုကြားမှာတာစီကကွေကိုဆိုရဲလွန်တရာခက်ခဲတဲ့အရာဖြစ်ပါတယ်ဘလူးပင်ပညာပြီးပြီပေါ့နော်ဒီလူ congested ဖြစ်တဲ့ camp တွေမှာဒီလူအန်ဒီကတော့အနေနဲ့များကတော့ရှိမှာပဲဒီအန်ဒီကိုကျွန်တော်တို့ကပတ်ပြောက်သွားအောင်တော့လုံးဝလုပ်လို့မရဘူးဒါပေမဲ့ယောနေအောင်တော့လုပ်လို့ရတယ်တာစီကကွေမှုလုပ်ငန်းတွေလုပ်လို့ရပါတယ်ဟုတ်ပြီဒုတိယအကြောင်းရင်းကတော့ဒီလက်နက်ခိုင်ဖွဲ့စည်းဒီ gang တွေကြားမှာဖြစ်တဲ့ကိစ္စပေါ့နော်ဒီတယောက်နဲ့တယောက်တစ်ဖွဲ့နဲ့တစ်ဖွဲ့ကြားမှာအပြန်အလှန်တင်းမာမှုတွေဖြစ်တဲ့ခါကျရင်ဒီတကယ်တမ်းခံရတာကတော့ဒီအရက်သားပြည်သူတွေခံရတာများပါတယ်အခုလည်းကျွန်တော်တို့ဒီတစ်ခေါက်မီးလောင်တဲ့ကိစ္စကဒီပြုလို့မရသေးတဲ့ဟာပေါ့နော်ဒီလက်နက်ကင်ဖွဲ့စည်းတွေရဲ့ပအဝင်ပတ်သက်မှုဒီမှာရှိတယ်ဆိုတဲ့ပုံစံမျိုးလေးလည်းကျွန်တော်တို့ကြားရတာရှိတယ်နောက်ပြီးတော့ပြဆက်ရတဲ့အရာကလည်းဒီခုနကကျွန်တော်ပြောသလိုအရက်သားပြည်သူဒုက္ခသည်တွေရဲ့ဒီတပူပေါ်နပူစင်ပေါ်နှစ်ခုကတည်းကခက်ရှင်တန်ဖို့ကြိုးစားရတဲ့အချိန်မှာအခုလိုဟိုမီးလောင်ကြုံမှုတွေဖြစ်တဲ့ခါကျတော့ရှိတဲ့အဝတ်အစားတွေအဲဒီမိဘူးဆောင်အကြောင်းသုံးပစ္စည်းတွေပါတွေကစအကုန်လုံးပါသွားတာပေါ့နော်ဆိုတဲ့ခါကျတော့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာနှစ်နာဆုံးချုပ်မှုတွေအများကြီးရှိပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့ဒါနဲ့ပတ်သက်ပြီးတော့လက်ရှိမှာဒီကမ့်တာဝန်ခံတွေလည်းရှိတယ်နောက်ပြီးတော့ဒီစခန်းကိုတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့တွေလည်းရှိတယ်နောက်အထူးသဖြင့်ကတော့ဘင်္ဂလားဒေ့ရှ်အစိုးရပေါ့နော်နောက်ဒီကုလသမဂ္ဂကဒီဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအပါအဝင်ကုလအဖွဲ့အစည်းတွေနဲ့ NGO တွေဘက်ကဒီဒုက္ခသည်တွေအတွက်လုံခြုံရေးကိုပေါ့နော်ဒီထက်ပိုပြီးတော့မှစနစ်တကျဖြစ်အောင်ဘာတွေဆောင်ရွက်ပေးဖို့တင်တယ်လို့ရောကိုအောင်ကျော်မိုးအကြံပေးချင်တာရှိပါလဲရှင
်ဟုတ်ကဲ့အဓိကကတော့ဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲတဲ့နေရာမှာဒီ camp management ကတော့နိုင်ငံတကာလှုပ်ထုံလုပ်နည်းတွေရှိတာပေါ့ဆိုတဲ့အခါကျတော့ကနဦးတောင်းရှိတာကတော့ဒီဟာတွေကြည်ကြည်လေးလေးညှိနှိုင်းဖို့သုံးပွင့်ဆိုင်ပေါ့နော်ဒီ mandated organization ဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနောက်ပြီးတော့ရှေ့ပေါင်းတွာလာမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ဘင်္ဂလားဒေ့ရှ်အစိုးရပေါ့နော်ဒလူအဖွဲ့အစည်းတွေကညှိနှိုင်းပြီးတော့ဒီအဓိကဒုက္ခသည်စခန်းရဲ့လုံခြုံရေးပေါ့နော်အဓိကလူမှုအခြေပြုလုံခြုံရေးစီမံလို့ရှိဖို့လုပ်ရဲ Ranger ဒုက္ခသည်တွေကိုယ်တိုင်မိမိတို့ရဲ့လုံခြုံရေးကိုတနိုင်တပိုင်ပေါ့နော်တောင်းတနေရနေ community police security system တွေကဒီ through ရဲ့ block alike ဒီစခန်း alike ကတာဝန်ခံတွေထားပေးသလိုလိုအပ်တဲ့ဒီဤပညာပိုင်ဆိုင်ရာပံ့ပိုးကူညီမှုတွေလိုအပ်တဲ့အသင်တန်းမှုတွေစွန့်ဆောင်ရင်မြင့်ဒီလုပ်ငန်းတွေလုပ်ဖို့လို့လုပ်ပိုင်ခွင့်တွေလည်းပေးဖို့လုပ်ပါတယ်ဒီမီးကိစ္စမှာလည်းပဲဒီမီးကိစ္စတစ်ခုတည်းမဟုတ်ဘဲနဲ့တခြားသဘာဝဗီအန်ဒီဆိုင်ရာအာဒီဟိုဟာတွေလည်းအများကြီးရှိပါတယ်ဒီရေဗျူမှုတွေရေကြီးမှုတွေစသဖြင့်ပေါ့နော်ဒီလိုသဘာဝဗီအန်ဒီတွေကိုတာစီကကွေတွေလုပ်ငန်းတွေဖြစ်လာပြီးဟေ့ဆိုလို့ရှိရင်တုံ့ပြန်ရမယ်ပြန်လေတုံ့ပြန်ရေးလုပ်ငန်းစဉ်တွေကိုစီမံလုပ်တဲ့ဟာတွေကဒီဆွမ်းဆောင်ရေးပိုင်းဆိုင်ရာကလည်းတပြိုင်တည်းလုပ်ဖို့လိုတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အဲ့တော့အခုကတော့ဒါကတော့ကိုကာကွယ်ရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အခုဒီမတ်လ၁ရက်နေ့ကနေစပြီးတော့ရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာဒီဒုက္ခသည်တွေပုံမှန်ရနေကြဒီသူတို့ရဲ့ဒီအချိုးကျငွေရလဲဒီလာနေစပြီးရော့သွားနေမယ်အခြေအနေမျိုးမှာဒီလိုမျိုးဒီမီးလောင်ကျွမ်းမှုဆိုရဲဒီမတော်တဆမှုကလည်းတော်တော်လေးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အခါကျတော့ဒီသူတို့လိုအပ်နေတဲ့သူတွေအတွက်ပေါ့နော်ကောင်ကျော်မိုးတို့ဒီပြင်ပမှာရှိနေတဲ့ရိုဟင်ညာအရေးလှုပ်ရှားတဲ့သူတွေနောက်အထူးသဖြင့်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဒီကြားကာလအစိုးရအနေနဲ့ရောဒီရိုဟင်ညာဒုက္ခသည်အထူးသဖြင့်မိဘဒုက္ခသည်တွေအတွက်ဘာတွေကူညီဆောင်ရွက်ပေးဖို့စီစဉ်ထားတာမျိုးရှိလဲသူတို့တွေအတွက်ဘာတွေလုပ်ပေးဖို့ကိုရောတိုက်တွန်းချင်တာရှိပါလဲ
နကူကလေးကသူတို့လုံလုံလောက်လောက်ဒီမရှိဘူးအစာအာရလုံလုံလောက်မရှိဘူးဒီအမိုးကလုံလုံလောက်မရှိဘူးကျမရေးဆောင်ချောက်ခံယူခွင့်လုံလုံလောက်မရှိဘူးပညာသင်ကြားခွင့်ကလလမ်းမြင်မှုမရှိဘူးပိတ်ပင်တားဆီးခံရတဲ့အခါကျတော့အခုမီးလောင်မှုဖြစ်သွားပြီးဒီမီးလောင်တန်ခံရတဲ့မိသားစုတွေတောင်းနေချီပြီးရှိတယ်ပေါ့နော်ဒါတော့ဒီလူလူတွေကိုကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုကူညီတွေအမြန်ဆုံးပေးဖို့လိုတယ်အဲပေးတဲ့နေရာမှာလည်းပဲကျွန်တော်နိုင်ငံတကာဖွဲ့စည်းတွေဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR IOM အပါအဝင်တခြားသောဖွဲ့စည်းကတော့မြေပြင်မှာလုပ်နေပါမယ်ဒါပေမဲ့ဒီဘက်ကကျွန်တော်တို့အဲကျွန်တော်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာဝန်ကြီးစီကိုတည်ထင်ပို့လိုက်တယ်ပေါ့နော်ဒီလိုလိုအခြေအနေရှိတဲ့ဒါကျွန်တော်တို့တုံ့ပြန်ဆောင်ရွက်မှုတစ်စုံတရာလုပ်ဖို့လိုတယ်ဆိုပြီးတော့ပြောတာခြုံငုံပြီးပြောရင်တော့နိုင်ငံတကာတိုင်ဝမ်အနေနဲ့ဒီတဲ့ပုံမှန်မြန်ဆန်တဲ့တုံ့ပြန်မှုဆောင်ရွက်မှုတွေလုပ်ဖို့လိုတယ်လို့နောက်နောက်တာမှုတွေမဖြစ်အောင်တာစီကကွယ်မှုတွေပေါ့ကိုကတပြိုင်တည်းလုပ်ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေပေးတဲ့အတွက်ကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေရှေ့တိုးဆောင်ရွက်ဖို့ဒီနှစ်စံပိုင်းကစပြီးတော့တရုတ်နိုင်ငံကအဓိကတွန်းအားပေးဆောင်ရွက်လာတာတွေ့ရကြောင်း USIP American ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower က VOA ကိုပြောပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ် Mr. တိန်ရှီကျွန်းဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမြန်မာနိုင်ငံကိုထပ်မံသွားရောက်ခဲ့ပြီးတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမတိုင်ခင်မှာတော့ဒီတရုတ်နယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုသူကလိုက်လံတွေ့ဆုံဆွေးနွေးခဲ့တာပါ။အခုလိုဆရာနာတိန်းနာနှစ်နှစ်ကျော်ကြာလာချိန်မှာမြန်မာနိုင်ငံအပေါ်တရုတ်ရဲ့ချီကပ်ပုံနဲ့အနောက်နိုင်ငံတွေရဲ့ချီကပ်ပုံကွာခြားချက်တွေနဲ့ပတ်သက်လို့ဂျေဆင်တာဝါရဲ့သုံးသပ်ချက်ကိုဆက်သွယ်မေးမြန်းထားတဲ့ဒီမြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ကြည့်ရှုကြရအောင်ပါရှင
်မင်္ဂလာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်တော့မြန်မာစစ်ကောင်စီနဲ့အင်ဂျင်ချင်းတရုတ်နိုင်ငံတို့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ American ဒီငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပါပါရှင်
။ First of all, I thank you so much for joining our program.
Yeah, thank you for having me on.
Yes. So what are your views on
the last time visit? Akun nasong jay, diyo tu kusile ye Myanmar naingan khee singu belu tong tat ba le shin.
Yeah, so I kind of look at it within the broader context of some of China's deliberations.
COVID-19 thai chou mu song tat pi naw diyo naingan ga chain sa pi lou kai le kaisa de chou wo ji me so yin. Di ne aso bai ma ne sat de ga ri go diyo kwa sat tin phwet le khe de. A yin ga COVID-19 thai chou mu go u sa pe de.ဒေသနာအစိုးရတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြန်လည်လှုပ်ဆောင်ဖို့ဦးစားပေးဆောင်ရွက်လာတယ်။မြန်မာနဲ့နေဆက်ယူနက်ပြည်နယ်မှာဆိုရင် COVID-19 ကပ်ရောဂါတန်ကိုပြင်းပြင်းထန်ထန်ခံလိုက်ရတာပါ။ဒီပြည်နယ်ဟာမြန်မာနဲ့နေဆက်ကုန်သွယ်ရေးကနေစီးပွားရေးအခွင့်အလမ်းတွေကိုဟိုးအရင်တည်းကရနေခဲ့တာပါ။ဒါကြောင့်ယူနက်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုဟာနေဆက်ဖြတ်ကျော်ပြီးချိတ်ဆက်ဆောင်ရွက်တဲ့စီမံကိန်းတွေအခြေခံအဆောက်အုံတွေနဲ့အကြီးအကျယ်ဆက်ဆက်နေပါလေ။ဒါကြောင့်ဒီနှစ်အစောပိုင်းမှာတရုတ်အစိုးရကရုတ်တရက်ပြောင်းလဲလှုပ်ဆောင်တာနဲ့အတူယူနန်ပြည်နယ်အစိုးရကလည်းအရင်ကစီမံကိန်းတွေပုံမှန်ပြန်ပြီးလည်ပတ်နိုင်ရေးမြန်မာနိုင်ငံမှာရှိနေတဲ့သူတို့စီမံကိန်းတွေကိုပြန်ပြီးအကောင့်ထဲပို့ဖို့တွန်းအားပေးလာပါတယ်။ဒါကြောင့်အခုတရုတ်ထူးကိုယ်စားလှယ်ရဲ့ခီးစင်ဟာလက်ဆက်တည်ငြိမ်ရေးအတွက်လမ်းကြောင်းရှာဖွေရေးကြိုးပမ်းချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။အရင်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့အခန်းကဏ္ဍကနေပါဝင်ရမလဲဆိုတဲ့ကြိုးပမ်းချက်တဲ့အခုကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုဘလို့ရှေ့တိုးဆောင်ရွက်မလဲဆိုတာကိုပဲတရုတ်ကကြိုးပမ်းနေတာတွေ့ရပါတယ်။
The meeting with the EAOs and especially
ဒါဆိုရင်တရုတ်အထူးကိုယ်စားလှယ်ကအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုနေဆက်မှာတွားရောက်တွေ့ဆုံတဲ့ကိစ္စအပေါ်မှာရောဘယ်လိုမြင်လဲရှင်ဆိုလိုတာကဒီတရုတ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကမြန်မာစစ်ကောင်စီပေါ်မှာဘယ်လိုတက်ရောက်မှုတွေရှိမလဲရှင
် Yeah, I mean I think if you look at China's relationships in Myanmar it has
let you say you chi me so ရောက်ပိုင်းကတရားကြီးတရားနာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အလွန်နီးစပ်တဲ့ဆက်ဆံရေးတွေ့ရမှာပါ UWSA ဝပြည်သွေးစည်းညွေတပ်ဖွဲ့ MNDAA ကိုကန် KIA ချက်လွတ်မြောက်ရေးတပ်မတော်စတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဟာတရုတ်နဲ့ဆက်ဆံရေးမပြတ်ရှိနေပါတယ်ဒါကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီအပေါ်ဩဇာလွှမ်းမိုးဖို့သာမကပဲမြောက်ပိုင်းဒေသမှာလည်းသူ့ရဲ့အရှိန်အဝါရှိနေဖို့အတွက်နှစ်ဖက်လုံးကိုအသုံးပြုနိုင်ပါတယ်အခုလို့တရုတ်ဘက်ကမြန်မာစစ်တပ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြန်ပြီးဆေးဆက်ညှိနှိုင်းပေးဖို့ကြိုးစားနေတာကိုကြည့်ရင်မြန်မာနိုင်ငံရဲ့ပြည်ပခန့်မှာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုပြန်ပြီးအတည်ပြုနိုင်မှုဖြစ်တယ်လို့မြင်ပါတယ်တစ်ဖက်မှာလည်းယူနန်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်ဖန်ပြန်ပြီးအလေးပေးလှုပ်ဆောင်ဖို့တရုတ်ကအဓိကကြိုးပမ်းလာတာဖြစ်ပါတယ်အချိန်တည်းမှာပဲပြီးခဲ့တဲ့ဒီဇင်ဘာလမှာလွန်ညိုရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေမြန်မာလာတာအပေါ်မှာအနောက်နိုင်ငံတွေသာမကပဲအာဆီယံနိုင်ငံတွေပါပါနေတာတွေ့ရတော့အခြားပြပနိုင်ငံတွေထဲမြန်မာအပေါ်မှာသူ့ရဲ့အခန်းကဏ္ဍပြန်ပြီးလွှမ်းမိုးဖို့တရုတ်ကအကျိုးစီးပွားရေးရဗျူဟာမြောက်ကြိုးပမ်းလာတာဖြစ်ပါတယ
် You also wrote the article on the limits
ဒါဆိုလို့ရှိရင်ဂျေဆင်တာဝါရေးတဲ့ဆောင်းပါအရာဆိုလို့ရှိရင်မြန်မာစစ်တပ်ကိုပံ့ပိုးကူညီတဲ့နေရာမှာတရုတ်ကကန့်သက်ချက်တွေရှိနေရဲဆိုတဲ့အပိုင်းအရာ
ဒီစစ်ကောင်စီနဲ့ပတ်သက်လို့ရှိရင်တရုတ်ဘက်ကဘယ်လိုအကန့်အသတ်တွေရှိနေတာလဲရှင
် Yeah, I think you're seeing increasingly a shift in China's posture.
တရုတ်ဆိုရက NUG NLD နဲ့ဆက်ဆံရေးကိုရှော့ချပြီးစစ်တပ်နဲ့ဆက်ဆံရေးကိုအကြီးအကျယ်လေးပေးဆက်ဆံလာတဲ့အပြောင်းလဲလှုပ်လာတာကိုကျွန်တော်မြင်တယ်စစ်တပ်နဲ့ဆက်ဆံရေးကိုပိုပြီးအာရုံစိုက်လာလို့တရုတ်ကမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကိုအလေးထားတာတွေ့ရပါတယ်။ကန့်သတ်ချက်တွေရှိတယ်ဆိုတာကမြန်မာစစ်တပ်ကိုလက်နက်အင်အားအပြည့်စုံရှိနေပြီးသူဩဇာလွှမ်းမိုးထားတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးတရုတ်ကမမြင်ချင်ပါဘူး။သူ့ရဲ့နေဆက်စည်းဝါးရေးအကျိုးတွေမြန်မာစစ်တပ်ကိုပံ့ပိုးကူညီဖို့ဆိုတာထက်ဗျူဟာမြောက်ဆက်ဆံရေးကိုတရုတ်ကအသုံးချတာဖြစ်ပါတယ်။ဒီဘက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်မှာဖိအားပေးတဲ့သဘောမျိုးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကိုတရုတ်ကမြင့်တင်လာတာဖြစ်ပါတယ်
။ What do you think that the relationship between Russia
လက်ရှိရုရှားနဲ့မြန်မာစစ်ကောင်စီကြားမှာအလိုနီးကပ်တဲ့ဆက်ဆံရေးရှိနေတာဆိုတော့အထူးသဖြင့်ဒီကာကွယ်ရေးတွေနောက်လက်နက်ကိစ္စတွေမှာမြန်မာစစ်တပ်ကရုရှားနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာတရုတ်ရဲ့သဘောထားကိုရောဘယ်လိုတွေ့ရလဲရှင်။
Well, don't forget there's also a very close relationship between China and Russia.
ဒါဆိုရင်တရုတ်နဲ့ရုရှားကြားအလွန်နီးစပ်တဲ့ဆက်ဆံရေးရှိတယ်ဆိုတာကိုမမေ့ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။မြန်မာအီနဲ့ပတ်သက်ရင်နိုင်ငံတကာအလဲမှာမြန်မာစစ်တပ်ကိုထောက်ခံတာသူတနိုင်ငံနဲ့ရှိတယ်ဆိုတာကိုတရုတ်ကမလိုလားပါဘူး။ဥပမာဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာအရေးဆုံးဖြတ်ချက်ချမှတ်တုန်းကသူနဲ့တူရုရှားကလည်းမမပြပဲနေခဲ့တာကိုတရုတ်ကအတော်လေးစိတ်သက်သာရာရဖို့ရှိပါတယ်။ဒါပြင်နိုင်ငံတကာမှာမြန်မာစစ်တပ်ကိုအကာအကွယ်ပေးဖို့ရုရှားဆောင်ရွက်လာတဲ့အခမ်းအကဏ္ဍကိုတရုတ်ကသဘောတူပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်တရုတ်နဲ့ရုရှားရက်တီတဲ့နေရာမှာသဘောထားကွဲလွဲနေတယ်လို့ကျွန်တော်မမြင်ပါဘူး။မြန်မာစစ်တပ်ကဘသူစီကလက်နက်ဝယ်ယူလဲဆိုတဲ့မေးခွန်းမှာတော့ရုရှားကလည်းလက်နက်ဝယ်တာကပိုးပြီးအဆင်ပြေတယ်ဆိုတဲ့အနေအထားမျိုးဖြစ်နေပါတယ်။သမိုင်းကိုပြန်ကြည့်ရင်လည်းဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကကြောထောက်နှောက်ခံပေးခဲ့တဲ့အစဉ်လာရှိတဲ့မြန်မာစစ်တပ်အနေနဲ့တရုတ်အပေါ်မှာအဖူးအထစ်ဖြစ်စေခဲ့တာမျိုးရှိခဲ့ပါတယ်။တကယ်တမ်းတရုတ်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးဟာအလွန်ခိုင်မာတာတွေ့ရမှာပါဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကမ္ဘာစံနှုန်းတွေကိုစန့်ကျင်တွန်းလှန်ဖို့မြန်မာဘာဝင်တခြားကမ္ဘာတစ်ဝှမ်းကိစ္စတွေမှာအတူပူးပေါင်းရပ်တည်တာကိုပဲမြင်နေရပါတယ
် So on the other hand how does
ဒါဆိုလို့ရှိရင် American ဘာဝင်ဒီအနောက်နိုင်ငံတွေက NUG အစိုးရကိုရောဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနောက် PDF အဖွဲ့တွေကိုထောက်ပံ့တဲ့ဟာကတရုတ်နိုင်ငံပေါ်မှာရောဘလို့တက်ရောက်မှုတွေရှိလဲရှင
်။ Well, I think one of the shortfalls of Beijing's approach is that it's looking at what it
တရုတ်ချင်းကမှမထူးရင်အားနည်းချက်တွေရှိနေပါလား။အဲ့ဒီထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲ့စစ်အင်အားအကြီးဆုံး UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့တရုတ်ကနီးကပ်ဆုံးဖြစ်တယ်လို့ကြီးရည်တွေအင်အားတောင့်တင်းတဲ့မြန်မာစစ်တပ်နဲ့ဆိုရင်လည်းတရုတ်ကအရင်းနှီးဆုံးမိဖက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရလွဲမားနေတဲ့အချက်ကမြန်မာပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးဆိုတဲ့အချက်ပါ။အခုဆိုနှစ်နှစ်ကျော်ကြာစစ်အုပ်ချုပ်ရေးကိုညှင်းဆန်တဲ့လူလူရဲ့အင်အားအတန်ကပိုပြီးကြီးမားလာပါလေ။ဒါပေမဲ့တရုတ်ကလူများစုရဲ့အတန်ကိုနားမထောင်ပါဘူး။နိုင်ငံရေးအရလူထုကိုကိုစားပြုသူတွေကိုလှည့်လူရှုတာဖြစ်ပါတယ်။ဒါ့အပြင်ဒီမိုကရေစီနည်းစနစ်ကိုပုံမှန်ဥတီလာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေရဲ့အင်အားတွေကိုတရုတ်ကအလေးမထားဘူးဆိုတာတွေ့ရပါတယ်။အမေရိကန်ရဲ့ချင်းကပ်ပုံကတော့မြန်မာပြည်သူတွေပေါ်အမှန်တကယ်အံ့ဩစိုက်ပြီးအားလုံးပါဝင်နိုင်တဲ့ချင်းကပ်နေတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားပေါင်းစည်းရေးကိုအံ့ဩစိုက်ပြီးတော့သူတို့ရဲ့အနာဂတ်အတွက်သူတို့ရဲ့ဆန္ဒတွေအကောင်အထည်ပေါ်နိုင်ဖို့ကူညီပံ့ပိုးပေးတာတွေ့ရပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ချင်းကပ်ပုံနီးလမ်းမတူတဲ့အပေါ်မှာမြန်မာနဲ့ပတ်သက်လို့နှစ်နိုင်ငံကြားသဘောထားတင်မှတ်မှုတွေရှိနေတာတွေ့ရပါတယ်။
Thank you so much Jason for giving you your time with us.
Yeah, thanks again for having me, Vinyan.
American Yangdeng Yi Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tawa ပါရှင့်။ဒီမတ်ဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါ။
ရေညာချမ်းတိုင်းတင်ဆက်နေကြမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပါရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ် သတင်းကိုဒီပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းတဲ့အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ2023ခုနှစ်ဟာမြန်မာပြည်သူတွေအတွက်အဆုံးဖြတ်ပေးမယ့်နှစ်အလှည့်အပြောင်းဖြစ်မယ့်နှစ်လို့ NUG ခေါင်းဆောင်တွေပြောဆိုချက်တွေနဲ့ပတ်သက်လို့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဆောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတုံ့တက်ဆွေးနွေးထားပါတယ်ရှင
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ2023အဆုံးဖြတ်နှစ်ဖြစ်ဖို့ NUG နဲ့တိုင်းရင်းသားအင်အားစုတွေနီးပြည်ဝကြကြမဟာပြည်ဝကြကြပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစကိုင်းတိုင်းကမြို့နယ်တွေမှာစစ်ရုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်းစစ်ကောင်စီတပ်တွေဟာဒေသခံတွေအပေါ်ပိုပြီးရဲရဲစက်စက်နဲ့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်လာတဲ့သတင်းတွေကိုမီဒီယာတွေမှာမြင်တွေ့လာရပါတယ်မတ်လ9ရက်နေ့ VOA သတင်းမှာရင်းမာပင်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်း17ရက်အတွင်းကြေးရွာလေးရွာကဒေသခံ9ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်800ကျော်မိရှုခံခဲ့ရတယ်ခင်ဦးမြို့နယ်ထဲမှာလည်းတက်ကြီးရွယ်အိုတွေစစ်ဘေးတိမ်းချောင်ရင်တေဆုံးတာတွေရှိနေပါတယ်လို့ဖော်ပြထားပါတယ်ထို့အတူမတ်လ3ရက်နေ့ BBC သတင်းမှာလည်းစကိုင်းတိုင်းစကိုင်းမြို့နယ်တွေကတာရိုင်ရွာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းထိုးဝင်ရောက်ခဲ့ပြီးအမျိုးသမီးတွေအပါအဝင်ဒေသခံ18ယောက်ကိုရဲရဲစက်စက်ညှဉ်းပန်းနှိပ်စက်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့တာတိုင်းကြေးရွာသားတွေကပြောတဲ့အကြောင်းကိုဖော်ပြခဲ့တာတွေ့ရပါတယ
်ဒီဖြစ်ရပ်တွေကြောင့်လဲကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီး Volker Trek ကစစ်ကောင်စီအနာသိမ်းပြီးဒုတိယနှစ်ထဲမှာအရက်ဖတ်နေရာတွေကိုစစ်တပ်ကလေးဆောင်ကနေတိုက်ခတ်တာ148ရာခိုင်နှုန်းတိုးလာသလိုအင်ဂျင်တွေနဲ့ရွာတွေကိုမီးနဲ့တိုက်တာက380ရာခိုင်နှုန်းပိုလာပြီးအဖြတ်စည်းခံလိုက်ရတဲ့အင်ဂျင်က1200ရာခိုင်နှုန်းများလာတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးရဲ့မြမအရေးအပြန်အလှန်ဆွေးနွေးပွဲမှာမတ်လ6ရက်နေ့ကပြောကြားခဲ့ပါတယ်ဒါအပြင်မြို့တွေနဲ့ရွာတွေမှာအဆောက်အုံပေါင်း 3,900 ကျော်မိတိုက်ခံနေရပြီးပြည်သူ 1.3 တန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ကလေး382ယောက်အပါအဝင်အနည်းဆုံးလူ 18,592 ယောက်အဖမ်းခံခဲ့ရပြီး 13,963 ယောက်ဟာအကျဉ်းချနေဆဲဖြစ်ပါတယ်။စစ်တကဖမ်းဆီးသွားတဲ့သူလူ3ပုံ2ပုံကျော်တိတ်ဆုံးကြရပြီးအာနာသိမ့်ပြီးကလေးကကလေး244ယောက်အပါအဝင်အနည်းဆုံးလူ2948ယောက်တိတ်ဆုံးခဲ့ကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကတင်ပြခဲ့ကြောင်းသိရပါတယ်
။ဒီလိုအချိန်မှာပဲမြမဒီမိုကရေစီအင်အားစုတွေအတွက်အခွင့်အလမ်းကောင်းတွေလက်လွတ်ဆုံးရှုံးနေပြီဆိုတဲ့ဆောင်းပါးတစ်ပုဒ်ကို Wilson Center ရဲ့ Asia Program မှာဖော်ပြထားတာတွေ့ရပါတယ်။ဒီဆောင်းပါးကို USInstitute of Peace ရဲ့ Visiting Scholar ရဲမျိုးဟိန်းနဲ့ Wilson Center ရဲ့အခြေတောင်အခြားအစီအစဉ် Coordinator Lucas Meyer တို့ကရေးသားထားပါတယ်။အဲ့ဒီဆောင်ပါမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာချိန်မှာစီရေးအနေထားဟာအရေးကြီးတဲ့အချိုးအကျကိုရောက်နေပြီ။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မာမိတ်ဆက်ဆံရေးရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောကြားနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပါစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်မခံနိုင်ဘူးဆိုတာသူတို့ရဲ့2023နှစ်တကူကြေညာတဲ့ချက်တွေကပြသနေတယ်။ခုခံဒေါ်လာရင်အင်အားစုတွေအနေနဲ့စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးအသုံးပြုတိုက်ခိုက်မှုတွေကိုခုခံကာကွယ်ဖို့အားနည်းနေတာစစ်လက်နက်ပစ္စည်းမပြည့်စုံတာအမိန်ပေးထိန်းချုပ်ကုကဲမှုစနစ်တွေအခက်အခဲရှိနေတာ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု EAO တွေကြားမှာယုံကြည်မှုနဲ့စီလုံးညီညွတ်မှုစတာတွေအားနည်းနေသေးပေမဲ့လို့တော်လိုင်းရေးဟာအချိန်အဟုန်နဲ့ဆက်သွားနေတယ်စစ်ကောင်စီရောတော်လိုင်းရေးအင်အားစုတွေပါနှစ်ဖက်လုံးဟာအင်အားချိန်ခွင်ကြအတာရဖို့ကြိုးစားနေကြတာတွေ့ရတယ်တော်လိုင်းရေးအင်အားစုတွေဟာပင်ပန်းနေကြပြီး အကဲဆက်တဲ့မဟာမိတ်တွေနဲ့ဆက်ဆံရေးဟာလည်းပြီးဆုံးသွားနိုင်တယ်။ဒါကြောင့်တော်လိုင်းအင်အားစုတွေအတွက်အချိန်နည်းလာပြီးအခွင့်အလမ်းကောင်းတွေလက်လွတ်ရနိုင်တဲ့အခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးရေးသားထားပါဗျ။
ဒီလိုအခွင့်အရေးကောင်းတွေလက်မလွတ်ရဖို့အခွင့်အလမ်းကောင်းတွေပိတ်မသွားစေဖို့ဆိုရင်အချက်၃ချက်ကိုလုပ်တင်တယ်လို့ဆောင်းပါးရှင်ကဆက်လက်ရေးသားထားပါတယ်။ပထမတစ်ချက်ကတော့ NUG ဟာ EAO တွေနဲ့မဟာဗျူဟာနီးဗျူဟာကြကြမဟာမိတ်ဖြစ်အောင်လုပ်နိုင်ဖို့လိုပါတယ်။မယုံကြည်မှုတွေတန်တရားတွေရှိနေရင်မဟာဗျူဟာအဆင့်ရောက်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်မြေပြင်အဆင့်ပူးပေါင်းဆောင်ရွက်မှုတွေကနေမဟာဗျူဟာအဆင့်ရောက်အောင်လှုံ့ဆော်တင်ပါတယ်။ဒုတိယအချက်အနေနဲ့မြေပြင်မှာအမိန်ပေးကုကဲမှုစနစ်ကိုခိုင်မာအောင်တည်ဆောက်လိုပါတယ်အမိတ်ပေထိန်းချုပ်ကုကဲမှုခိုင်မာအကောင်ပြီးလက်နက်ရိတ်ခါထောက်ပတ်နိုင်မှသာအခြေစိုက်နယ်မြေစိုးမိုးမှုရရှိနိုင်မှာဖြစ်ပါတယ်တတိယအချက်ကတော့အခြေစိုက်နယ်မြေစိုးမိုးမှုရရှိပြီးဆိုရင်အဲ့ဒီနယ်မြေတွေကိုအုပ်ချုပ်နိုင်တဲ့စွမ်းရည်ရှိတယ်ဆိုတာနိုင်ငံတကာကိုပြသနိုင်ရမယ်လို့ဆိုပါတယ
်ဆောင်းပါရှင်တွေကမော်စီတုံးရဲ့ theory ကိုကိုးကားတင်ပြထားပါတယ်မော်စီတုံးရဲ့ theory ကအဆင့်၃ဆင့်ရှိတယ်ပထမအဆင့်ကကုတ္တဖွဲ့တွေကိုပြင်ဆင်တိဆောက်ပြီးမဟာဗျူဟာခံစစ်အနေထားပါဒုတိယအဆင့်ကအားမြကြီးရှာတဲ့အဆင့်ဖြစ်ပြီးမိမိနယ်မြေအတွင်းမှာအင်အားခိုင်မာအောင်စုစည်းတိဆောက်ကာပျောက်ကြားစနစ်နဲ့ရန်သူကိုအင်အားနှဲအောင်လှုပ်ဆောင်ရမှာဖြစ်ပါတယ်တတိယအဆင့်ကတော့ရန်သူကိုထိုးစစ်ဆင်တိုက်ခတ်ခြင်းဖြစ်တယ်လို့ဆိုပါတယ်ဆောင်းပါးရဲ့အဆုံးသတ်မှာတော့ဒီလောက်ဖိနှိပ်မှုပြင်းထန်နေတဲ့ကြားထဲမှာချက်ချင်းကြီးစီရေးရအောင်မြင်မှုရဖို့မျှော်လင့်တာဟာမျှတမှုမရှိပါဘူး။တဆင့်ချင်းတိဆောက်ဖို့လိုပါမယ်။ NUG အနေနဲ့အခြေစိုက်နယ်မြေဧရိယာရရှိအောင်ဆောင်ရွက်ပြီးတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့နိုင်ငံရေးစီရေးအရာမဟာမိတ်တိဆောက်ကအခွင့်အလမ်းကောင်းတွေကိုအသုံးချလျက်မော်စီတုံး theory ရဲ့တတိယအဆင့်ကိုတက်လှမ်းသင့်တယ်လို့ဆောင်းပါရှင်တွေကအကြံပြုထားပါတယ်။ NUG ခေါင်းဆောင်တွေကလည်း2023ဟာအဆုံးဖြတ်ပေးမဲ့နှစ်အလှည့်ပြောင်းဖြစ်မဲ့နေ့လို့ကြွေးကြော်ထားပါတယ်။အဲ့ဒီလိုဖြစ်လာဖို့ဆိုရင် NUG အနေနဲ့အခြေစိုက်နယ်မြေတွေလိုအပ်ပါတယ်။ဒါအပြင် NUG ဟာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့နိုင်ငံရေးစီရေးကဏ္ဍတွေမှာနီးဗျူဟာကြကြမဟာဗျူဟာကြကြလက်တွဲဆောင်ရွက်နိုင်မှသာအဆုံးအဖြတ်အလှည့်ပြောင်းဖြစ်လာမယ်လို့ဆောင်းပါရှင်ရဲမျိုးဟိန်းနဲ့လူကတ်စ်မိုင်းယာတို့ကထောက်ပြထားကြောင်းပါခင်ဗျာ။
အဲ့တော့ဆောင်းပါရှင်ပြည်သွေးနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။အခုတော့ ISP မြန်မာမြင်ကွင်းကျဲအစီအစဉ်ကိုတင်ဆက်မှာပါ။စစ်ကောင်စီနဲ့တရုတ်အစိုးရကြားကုန်သွယ်မှုတန်ဖိုးကိန်းဂဏန်းကွာဟချက်အမေရိကန်ဒေါ်လာ17ဘီလီယံကျော်ထိရှိခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာဒီအကြောင်းချင်းရာတွေကိုအခြေပြုပြီးတော့ပိုင်းခြားဖော်ပြမှာပါရှင်။
ယခုဘဏ္ဍာနှစ်၈လအတွင်းမြန်မာတရုတ်ကုန်သွယ်မှုတန်ဖိုးကိုနှစ်နိုင်ငံထုတ်ပြန်ချက်တွေနဲ့နိုင်ရှင်ကြီးတဲ့အခါအမေရိကန်ဒေါ်လာ17ဘီလီယံလေးပါကွာဟခဲ့ပါတယ်။စစ်ကောင်စီထုတ်ပြန်ချက်တွေအရ၈လအတွင်းတရုတ်နဲ့ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ6ဘီလီယံကျော်ပဲရှိပါတယ်။တရုတ်အကောက်ခွန်ဌာနကတော့၈လအတွင်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုဟာအမေရိကန်ဒေါ်လာ18ဘီလီယံလေးပါရှိတယ်လို့ဖော်ပြပါတယ်။စစ်ကောင်စီကိန်းဂဏန်းထက်တရုတ်ကောက်ခွန်ဌာနရဲ့ကိန်းဂဏန်းကလစဉ်နှစ်ဆနဲ့အထက်ပြားနေပါတယ်။မြန်မာကနှီးပေါင်းစုံနဲ့ဝင်လာတဲ့ကုန်စီတိုင်းကိုတရုတ်ဘက်ကမှတ်တမ်းတင်ထားတာပါ။စစ်ကောင်စီကတော့တရုတ်ဝင်တင်ပို့တာတွေကိုပဲမှတ်တမ်းတင်ထားပုံရပါတယ်။ဒီလိုကွာဟနေရတာမြန်မာနဲ့တရုတ်နိုင်ငံအကြားတရားမဝင်ကုန်သွယ်မှုအလွန်အမင်းများပြားတာကြောင့်ပဲဖြစ်ပါတယ်။တရုတ်ကောက်ခွန်ဌာနရဲ့အချက်လက်တွေအရအခုဘဏ္ဍာနှစ်၈လအတွင်းမှာမြန်မာကနေတရုတ်ဘက်ကိုရေရှားတက်ထူအမေရိကန်ဒေါ်လာတန်400ကျော်လောက်တင်ပို့ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဂျွန်လကလွဲပြီးလစဉ်ရေရှားတင်ပို့မှုကအမေရိကန်ဒေါ်လာ25သန်းကနေတန်100အထိရှိနေပါတယ်။အောက်တိုဘာလမှာတော့ရေရှားတင်ပို့တာအများဆုံးဖြစ်ပြီးအမေရိကန်ဒေါ်လာတန်100ကျော်အထိရှိခဲ့ပါတယ်။စစ်ကောင်စီကတော့ရေရှားတင်ပို့တာတွေနဲ့ပတ်သက်ပြီးတရားဝင်စီရင်သွင်းထားတာမျိုးမရှိပါဘူး။အခုနှစ်ဇန်နဝါရီလမှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အစည်းအဝေးခံတာမှာ မြန်မာနဲ့တရုတ်ကြားကုန်သွယ်မှုတန်ဖိုးကွာဟနေတာကတရားမဝင်ကုန်သွယ်မှုတွေအကြောင်းလို့ဆိုပါတယ်ဒီထဲမှာရေရှားရွှေနဲ့အခြားသတ္ထုတွင်းထွက်တွေလည်းပါနိုင်တယ်လို့ဖော်ပြထားပါတယ်ဒါကြောင့်နေဆက်ကတစ်ဆင့်တရုတ်ကိုတင်ဖို့နေတဲ့ရေရှားသတ္ထုတွေဟာတရားမဝင်ကုန်သွယ်မှုလို့ယူဆနိုင်ပါတယ်
ဒါကတော့ ISP မြန်မာရဲ့ညင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။တနုနေညာချန် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်တင်ဆက်ဖို့အချိန်ရောက်ပါပြီရှင
်။ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်အမှန်ကန်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အတန်တွေရုပ်တန်တွေကိုကဘာကတိအောင်ချပြပေးပါလို့မေတ္တာရက်ခံခြင်းပါတယ်။ကျွန်တော်ခုလိုစာရေးတာ VOE ပဲရှိပါတယ်။အားကိုးပါတယ်ဗျာ။ VOE မိသားစုကျမ်းမာချမ်းသာရှင်လန်းချမ်းမြေပါစေဆိုပြီးစာရေးလာပါတယ်။စိန်ဝင်းဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE ကိုချောချောသိနေကောင်းကျမ်းမာလားဗျာတဲ့။မတွေ့ရတာမကြားရတာကြားနေပါပြီလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။တော်ရရှင်နေမင်းမင်းနေလို့ဖြစ်ပေးနေပါရဲ့နော်ကိုကြော်ကြော်သိအနားယူသွားပါလိမ့်နေကောင်းကျမ်းမာလျက်ရှိပါရဲ့ရှင်ကျွန်တော် view ကသတင်းထုတ်လွှင့်တင်ဆက်ပေးပုံနဲ့ပတ်သက်ပြီးတော့ဘဝင်မကြရေးလာတဲ့သူတယောက်ရဲ့စာကိုလည်းဖော်ပြပေးကြမှာရဲ့ခါလီဆိုတဲ့တော်ရရှင်ဖြစ်ပါတယ် Messenger ကနေစာရေးပို့လာတာပါရှင
် view ကိုအမြဲအားပေးနေသူတယောက်ပါကျွန်တော်ကသတင်းတွေကိုတခုမှကြာနားထောင်ပါတယ်အကြံပေးချင်တာကသတင်းတွေကိုထပ်ခါပြန်ပြောနေတာတွေသတိထားမိပါတယ်မနက်ပိုင်းသတင်းနဲ့ညနေပိုင်းသတင်းကကြွားချချက်မတွေ့ရပါဘူး။နားမထောင်ရသေးတဲ့သူတွေအတွက်ကအသိဖြစ်နိုင်ပါတယ်။ကျွန်တော်လိုအမြဲနားထောင်နေသူတွေအတွက်ကတခါတလေအစင်မပြေလို့ပါ။ဖြစ်နိုင်ရင်သတင်းကိုထပ်ခါပြောနိုင်မယ့်အစားအသိတွေကိုပို့ပြီးတင်ပြစေချင်ပါတယ်။အားပေးနေပါမယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါကိုခါလေး။အဲ့မှလည်းအကြောင်းပြန်ပေးလိုက်တော့သူလည်းကျမရဲ့စာကိုဖတ်ပုံရပါတယ်နော်။လက်ညှိုးထောင်ပြလာတာတွေ့ရပါတယ်။ကျမတို့ကိုပြန်ပြီးတော့ပြန်ချားပေးလိုက်တာကတော့ကျမတို့ VOE ကနေပြီးတော့အပတ်စဉ်ကဏ္ဍတွေမှာတော့အစီအစဉ်တွေကိုမနေ့ညပြန်လွှင့်တာရှိပါတယ်။တလောကပဲသွားရရှင်တယောက်စာရေးလာလို့လဲအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြန်ချားပေးပါသေးတယ်နော်။စာစင်တူတာမျိုးတော့ကျမတို့အခောက်တိုင်းပြန်ချားပေးမနေပါဘူး။ဒါကြောင့်မလို့ဒီစာမျိုးနောက်ထပ်ရေးလာရင်တော့လဲကျမ Messenger ကနေပြီးတော့စာနည်းနည်းတူတူပြန်ပြီးတော့ရှင်းပြပေးပါမယ်နော်။အခုတော့သူ့လိုပဲကြည့်နေမိတော့ရရှင်နေအတွက်ချောင်းအောင်လို့လဲကျမဒီလေးလိုင်းပေါ်ကနေထုတ်လွှင့်ပေးလိုက်ပါတယ်။အခုလိုမျိုးစာရေးဆက်သွယ်ပြီးတော့အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်။ကျွန်တော်ကထင်လဲအောင်ပါ VOE season ကို YouTube ကနေနေ့စဉ်ကြည့်ပါတယ်ဆိုတော့တော်ရရှင်ကအရင်ကတော့ Facebook ကနေကြည့်ခဲ့တာတဲ့။စာတော့စိတ်ထဲရှိရာတိတ်ပြီးတော့မရေးရဲပါဘူး။တနေရာကနေစောင့်ကြည့်နေမှာဆိုလို့ပါတဲ့။ဒီစာလေးဖတ်တော့ကျမရုတ်တရက်ပဲ။အော်မစိုးရိမ်ပါနဲ့ Facebook ကနေစာရေးတာ။ကျမတို့စီကိုစာရေးလို့ရပါတယ်လို့ပြန်ရေးမလို့ပါပဲ။ဒါပေမဲ့ဘာမှမရေးလိုက်တော့ပါဘူး။စင်စားကြည့်လိုက်တော့လေတကယ်တမ်းမတော်တဆအဖမ်းခံရတာမျိုးဆိုရင်တယ်လီဖုန်းတွေကဒီ Facebook တို့ Viber တို့အဲ့ရမျိုးတွေအကုန်လုံးပြန်လှန်စစ်ဆေးပြီးတော့မှဒီနှိပ်စက်ခံရတယ်ဆိုတဲ့သတင်းတွေလည်းအခိုင်အမာရရှိထားလို့ဖြစ်ပါတယ်เนาะဒါကြောင့်မလို့ဘလို့အချက်တွေကြောင့်ဘလို့မျိုးနှိပ်စက်ညှဉ်းပန်းနေဆိုတာမသိရတဲ့အတွက်ကြောင့်မလို့ဘသူရဲ့လုံခြုံရေးကိုမှဂျားတဲ့ကနေဝင်ပြီးတော့အာမခံလို့မရဘူးဆိုတာကိုလည်းစိတ်ထဲမှာသတိရလိုက်လို့ဖြစ်ပါတယ်เนาะအနေရကြားကနေထိုင်နေကြရတဲ့သောရရှင်တွေအားလုံးရဲ့အခက်အခဲတွေလည်းနေတိုင်းတွေ့မြင်ပြီးတော့ကြားသိနေရပါတယ်ရှင်။သောရရှင်တယောက်စာတူတူလေးရေးလာတဲ့သောရရှင်အစာလေးကိုတလက်စာနဲ့ဖော်ပြပေးသွားခြင်းပါတယ်။ဒီသောရရှင်က VOE ကနေတဲ့ VOE ပေးစာအစီအစဉ်လိုမျိုးနိုင်ငံတကာခေါင်းဆောင်ကြီးတွေထံကိုမြန်မာပြည်သူတွေရဲ့ပေးစာဆိုပြီးတော့အထူးအစီအစဉ်တစ်ခုအင်္ဂလိပ်လိုလွှင့်ပေးရင်ကောင်းပါမယ်တဲ့။ဒါကတော့သူ့ရဲ့ဖြစ်စေခြင်းနဲ့ဆန္ဒကိုပြောလာတာဖြစ်ပါတယ်။ VOA မင်္ဂလာပါပေးစာကဏ္ဍတွေစာလေးပေးပို့ခြင်းလို့ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့ VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ်။သူကနိုင်ငံဦးကျော်စင်သားရဲ့မေးမြန်းခွန်းမှာဖြေကြားထားတဲ့နိုင်ငံရေးလေးလာသုံးသက်သူဦးရဲထွန်းအတွက်စကားလက်ဆောင်လေးပါခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA မြန်မာပြည်ကပေးစာကဏ္ဍအတွက်စာလေးပေးပို့ခြင်းလို့ပါဒီဇင်ဘာနှောင်းပိုင်းကလွှင့်သွားတဲ့ဥကျော်စန္ဒာရဲ့မင်းမြန်ငန်းမှာနိုင်ငံရေးလှိလာသုံးသက်သူဦးရဲထွန်းဆိုတဲ့အတွက်စကားလေးလက်ဆောင်ပါခြင်းလိုပါမင်းမြန်ငန်းမှာပြောဆိုသွားတာတွေကနှစ်ပေါင်းများစွာဂတိမသိငညာမှုကိုအမှန်တကယ်မလိုလားတပုဒ်သမားစစ်တပ်ရဲ့အကြောင်းကိုဒီချိန်ထိမသိကြအောင်ဆောင်ပြီးတော့များသုံးသက်ပြောဆိုနေလားထင်ရပါတယ်တိုင်းသားလက်နက်ကိုင်တွေကိုဖိတ်ခေါ်တဲ့ညဉ့်ညံရေးဟာမျိုးတော်လိုင်းမှာပေါ်လာတဲ့ PDF တွေကိုဖြိုခွဲဖို့ဆိုတာတိတာလွန်းနေကြတော့မှဖိတ်ခေါ်တာကိုမလာခဲ့တဲ့တိုင်းသားတွေဘက်ကပဲမှားတယ်လို့ပြောဆိုပြီးတော့စကားဆဘက်ကိုရိုင်းကျင်နေတဲ့အပြောမျိုးတွေဆင်ကျင်ပေးပါလို့ဒီຫນွေဥတိုက်ပွဲကရှေ့ဆက်ဆက်ကလူကြီးဆိုတဲ့သူတွေမစည်းလုံးမမှန်ကန်တဲ့စဉ်းစားမှုတွေကြောင့်ဒီနေ့ခေတ်လူငယ်လေးတွေဆုံးရှုံးမှုများခဲ့ရပါပြီ။သုံးသက်ပြောဆိုရဲဆိုရင်လည်းဓမ္မဘက်ကရက်တီတဲ့ပြောဆိုသုံးသက်မှုတွေလုပ်ပြီးတော့တိုက်ပွဲဝင်နေတဲ့လူငယ်တွေကိုအားပေးပြီးပါလို့ပြောပြစီ
။ဟုတ်ကဲ့ပါဒီတော့ရှင်ကအဆင်ပြေမယ်ဆိုတနင်္လာနေ့မှာလွှင့်တဲ့မနက်ပိုင်းအစီအစဉ်လေးမှာဖော်ပြရကျင်းပါတယ်။ဟုတ်ကဲ့ကျမတို့ကမြန်မာပြည်ကပေးစာများအစီအစဉ်ကငကိုမူရင်းတနင်္ဂနွေညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးတာဖြစ်ပါရဲ့နော်။ဒါကြောင့်မလို့ပြန်လွှင့်အစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာနားဆင်ရတာဖြစ်ပါရဲ့။ဒါမဲ့လည်းစာရီဖော်ပြတဲ့နေရာမှာကျမတို့စီကိုအရင်ရောက်ရှိနေတဲ့စာရီကိုအရင်ပထမဖော်ပြပေးတာဖြစ်ပြီးတော့နောက်ပြီးတော့ကျမတို့အခုလိုအစီအစဉ်ထုတ်လွှင့်ပေးတယ်ဆိုတာကလည်းဒီသတင်းပတ်တွေမှာကြိုးပြီးတော့ဒီအစီအစဉ်တွေစာရီကိုရှာထားရတယ်စာရီကိုပြန်ထားရတယ်အသံတွေကိုဖတ်ထားရတယ်ဒါမျိုးနဲ့အစီအစဉ်တစ်ခုကိုပြီးမြောက်အောင်လို့ပြုလုပ်ထားရတာဖြစ်တဲ့အတွက်ကြောင့်မလို့ချက်ချင်းစာရီတဲ့စာရီချက်ချင်းပေါမလာတာမျိုးတွေရှိပါရဲ့เนาะဒါကြောင့်မလို့နားလည်ခွင့်လွန်စေချင်ပါတယ်ပရောရှင်နေမြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအားပါရှိပါတယ်เนาะအဲ့ဒီကစာတချို့ကိုလည်းအများအားဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်အောင်မြင်သူဆိုတဲ့တော်ရရှင် VOE ကိုရေးလာတာကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကစာရေးမှုပါတယ်ပြက်ကြိတ်နဲ့ရဘူးပါတယ်အာနာသိမ်းထားတဲ့အတိုင်းပြည်မှာအသက်ရှင်ရတာလူဖြစ်ရတာစိတ်သက်ကြမိပါတယ်တဲ့နောက်ထပ်တော်ရရှင်တယောက်ကတော့ကချင်တိုင်းရင်းသားတယောက်ဖြစ်ပါတယ်နှွေဦးနိုင်ရေးကိုထပ်အားပေးပါဆိုတော့ NU နဲ့ပတ်သက်လို့သူ့ရဲ့ထင်မြင်လာတဲ့ကိုအခုလွတ်လွတ်လပ်လပ်ရေးလာပါတယ
်ကျွန်တော်ကကချင်တိုင်းသားတယောက်ဖြစ်ပြီးတော့နှွေဦးတော်လိုင်းရေးကိုထောက်ခံအားပေးရတဲ့သူပါ NU ကြီးနဲ့ပတ်သက်ပြီးတော့အငင်းငယ်မျှတင်ပြပါရစေရန်ကြီးကဘယ်ကအချက်လက်တွေကိုကြည့်ပြီးတော့ရကန်လုံးတွက်ထားလဲမသိပါဘူးတကယ်တော့သူပြောသလောက်ထိန်ချုပ်နိုင်မှုမရှိဘူးဆိုတာကျွန်တော်ကချင်ပြည်နယ်ထဲမှာရှိတဲ့စစ်တပ်ဂိတ်တွေကိုကြည့်ုံနဲ့သိနိုင်ပါတယ်ပြီးတော့မြို့နယ်တိုင်းမှာဗန်စနစ်နဲ့အုပ်ချုပ်မှုဆိုင်ရာလုပ်ငန်းတွေကလည်းပုံမှန်ဖြစ်နေပါတယ်အခွန်အခတွေလည်းပြီးနေကြရတာပါပဲ NUG ရုံးဆိုတာလည်းတခုမှမတွေ့သေးပါဘူးဒါကိုရကန်လုံးဘယ်လောက်ထိန်ချုပ်နိုင်ပြီဆိုပြီးတော့မန်တက်မနေကြစေချင်ပါဘူးနိုင်ငံတကာရေးထက်ပြည်တွင်းတော်လိုင်းကိုပို့ပြီးတော့အာရုံစိုက်စေချင်ပါတယ်ရသမျှရမုံငွေကိုပြည်တွင်းတော်လိုင်းအတွက်အသုံးပြုစေချင်ပါတယ်လာရလာရနဲ့ဟိုနိုင်ငံသွားလိုက်ဒီနိုင်ငံသွားလိုက်မလုပ်စေချင်ပါဘူး။ remote control နဲ့အစိုးရလုပ်ချင်လို့မရဘူးဆိုတာသဘောပေါက်စေချင်ပါတယ်။ view wine တို့သားတွေကြမ်းပါပါစေ
။ဒီသောရရှင်ကတော့ကျွန်တော်ရဲ့ Facebook အကောင့်နံပါတ်ကိုမဖော်ပြစေလို့ပါခင်ဗျားလို့လည်းရေးလာပါတယ်။ဒါကတော့သောရရှင်နေ NUG ကြားဖြတ်အစိုးရအပေါ်မှာသူဘဝင်မကြတာလေးတွေကိုသူ့ဘက်ကနေစာရေးပြီးပြောလာတာဖြစ်ပါတယ်။တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ ဖီဝေမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွဲ့စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖန်ယူနိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗျူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နိုင်ပါသေးတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလိုဗျူရီအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေးတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါလေ။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်ဒါကတော့မဲအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြမှာပါ။ဒီတစ်ပတ်အတွက်တော့အိန္ဒိယနိုင်ငံတဝန်းဆင်နွှဲကြတဲ့ဟိုလီပွဲတော်အကြောင်း Bumblebee Bees ပြားတွေဟာဗဟေနိတွေကိုဖြေရှင်းနိုင်ရုံသာမကတကောင်နဲ့တကောင်တက်ကြွလာတဲ့ပညာတွေကိုလက်ဆင့်ကမ်းတင်ကြားပေးနိုင်တာစတဲ့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ထီထွေးတို့ကပြောပြမှာပါရှင
်အိန္ဒိယနိုင်ငံတဝန်းဆင်နွှဲကြတဲ့ဟိုလီပွဲတော်အယောင်တွေနဲ့ဖြတ်ဖြန်းကြတဲ့ဟိန္ဒူကြံပွဲတော်ကိုရိုးရာအစဉ်လာရအယောင်တောက်တောက်တွေကိုထိတွေ့ကင်တွေတာတားမြစ်ခံထားတဲ့မုတ်ဆိုးမတွေလည်းပါဝင်ဆင်နွှဲခဲ့ကြပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒေ့ရှ်ပြည်နယ်မှာရှိတဲ့ရှိဘာသာရေးမျိုးဗရင်တာဗန်မှာကျင်းပတဲ့ဟိုလီပွဲတော်မှာဝင်ရောက်ဆင်နွှဲခဲ့ကြတာပါရှိယူဆင်လာအဖြစ်အိန္ဒိယနိုင်ငံမှာမုတ်ဆိုးမတွေကိုတဦးတည်းတိကျခွဲကန့်သက်ချက်တွေနဲ့နေထိုင်စေပြီးတော့အဖြူရောင်လိုအရောင်မရှိတာတွေကိုပဲဝတ်ဆင်စေပြီးအရောင်တွေနဲ့ထိတွေ့ကင်တွေတာနဲ့အခုလိုပွဲတော်တွေမှာပါဝင်ဆင်နွှဲတာကိုလည်းတားမြစ်ထားတာပါအကြောင်းတော့မုတ်ဆိုးမတွေရှိနေရင်နမိတ်မကောင်းဘူးလို့ယူဆတာကြောင့်ဖြစ်ပါတယ်မုတ်ဆိုးမတွေကိုလူတိုင်းဝန်းကဖယ်ခြင်းလေးရှိပြီးလေရွယ်ပဲဖြစ်ဖြစ်လေယောက်ျားတေလို့မုတ်ဆိုးမဖြစ်သွားတာနဲ့အလှပအစင်တစားတွေဝတ်လို့မရတော့ပဲအဖြူရောင်ကိုသာဝတ်ဆင်ကြရတာပါဟိုလီပွဲတော်ကိုမတ်လ6ရက်နေ့ကနေ10ရက်နေ့အထိအိန္ဒိယနိုင်ငံတဝန်းနေရာမျိုးစုံမှာဆင်နွှဲကြပြီးဟိန္ဒူဒဏ္ဍာရီတွေကမိစ္ဆာဘုရင်နဲ့ဘုရင်ညီမတော်ဟိုလီကာကြာရှုံးတဲ့အထိမ်းအမှတ်အနေနဲ့ပြည်သူပြည်သားတွေကစေအောင်စုံတွေပတ်ဖြန်းပြီးဆင်နွှဲကြတဲ့နေ့လည်းဖြစ်ပါရဲ့ရှင်
ဂရီးနိုင်ငံကလက်စီတီမြို့မှာလဲဆေးဆိုးထားတဲ့ဂျုံမှုန့်တွေနဲ့ပတ်ဖြန်းတဲ့ပွဲတော်တစ်ခုကိုပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကကျင်းပခဲ့ပါတယ်။အေသင်မြို့အနောက်ဘက်မိုင်120ကျော်အကွာကကလက်စီတီစိတ်ကမ်းမြို့မှာကျင်းပခဲ့တာဖြစ်ပြီးတော့ Clean Monday လို့ခေါ်ဆိုတဲ့ဒီပွဲတော်ကို Carnival ပွဲတော်ပျော်ဝဲရွှင်ပွဲရာသီပြီးဆုံးတာနဲ့ Greek Orthodox Christian ဘာသာရဲ့ဝါလာရာသီအစအဖြစ်သတ်မှတ်ဆင်နွှဲကြတာပါ။ပါဝင်ဆင်နွှဲသူတွေအနေနဲ့ရေကူးမြက်မှန်တွေစေးပေတာခံနိုင်တဲ့အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားပြီးတော့စေးဆိုးထားတဲ့ဂျုံမှုန့်တွေနဲ့ပတ်ဖြန်းကြတာပါနှစ်စဉ်ကျင်းပတဲ့ဒီပွဲကိုပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတော့ကိုဗစ်ကပ်ရောဂါကြောင့်ပွဲတော်ကျင်းပတာကိုရနာထားခဲ့ရပါတယ်အခုလိုရိုးရာပွဲတော်ကို19ရာစုနှစ်အတွင်းဂရိနိုင်ငံဟာအော်တိုမန်အင်ပါယာလက်အောက်ကျရောက်နေတဲ့အချိန်မှာစတင်ခဲ့တယ်လို့ယုံကြည်ရပြီးတော့အဲ့ဒီအချိန်တုန်းကအော်တိုမန်အုပ်ချုပ်သူတွေကကာနီဗယ်ပျော်ပွဲရှင်ပွဲတွေကိုပိတ်ပင်ထားခဲ့တာပါဒါပေမဲ့လည်းဒေသခံတွေကတော့အော်တိုမန်အုပ်ချုပ်သူတွေရဲ့အမိန့်ကိုစန့်ကျင်ပြီးညနာတွေကိုပြာရီဖြန့်ပတ်လမ်းပေါ်မှာအကတွေဆင်နွှဲပြီးပွဲတော်ကိုကျင်းပခဲ့ကြတာပါခင်ဗျာ
Bumblebees ပြားတွေဟာပဟေလိတွေကိုဖြည့်ရှင်းနိုင်ရုံသာမကတစ်ကောင်နဲ့တစ်ကောင်တက်ကြွလာတဲ့ပညာကိုလက်ဆင့်ကမ်းသင်ကြားပေးနိုင်တဲ့ဆိုတာကိုဗြိတိနိုင်ငံလန်ဒန်မြို့ Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်Bumblebees ပြားတွေဟာစုအဖြစ်ထားရှိတဲ့အချိုတရားကလေးကိုရဖို့အတွက်အနီရောင်ခလုတ်လေးကိုဘိန်းဝိုင်းထဲမှာတွန်းပြီးလှည့်နိုင်တယ်လို့အောင်မြင်သွားတဲ့အကောင်လိုလိုက်လို့ဖို့တခြားပြားတွေကိုလည်းသင်ကြားပေးနိုင်တာပါအခုလိုနီးနဲ့စမ်းသက်တာမှာပြား98ရာခိုင်နှုန်းဟာတရားကလေးကိုရအောင်လုပ်နိုင်ခဲ့တယ်လို့တွေ့ရှိခဲ့ရပါတယ်အခုလိုလေးလာချက်ကြောင့်ပြားတွေဟာန နဲ့တွေ့လို့တခြား primate နို့တိုက်သရဝါတွေလိုပဲသင်ယူနိုင်တဲ့ဉာဏ်စွမ်းရှိတယ်လို့ယူဆနိုင်တဲ့အကြောင်း Queen Mary တက္ကသိုလ်ကသုတေသနပညာရှင် Dr. Alice Bridges ကပြောပါတယ်။ဖျားရီရဲ့အုံနောက်ဟာပင်အပ်ဖျားရဲ့ထိတ်လောက်ပဲရှိပေမဲ့လို့အခုလိုအမူအကျင့်ကိုလုတ်ပြနိုင်တဲ့အတွက်လဲအော်လောက်စရာဖြစ်ပါတယ်လို့ Dr. Bridges ကပြောပါတယ်။ဒီလိုအမူအကျင့်ကနေနောက်ထပ်ယူဆနိုင်တာတစ်ခုကတော့ဖျားရီအနေနဲ့လူတွေလိုပဲယဉ်ကျေးမှုရှိနိုင်ပြီးအင်းဆက်ပိုးမွားအတိုင်းဝိုင်းအတွင်းမှာလူတွေလိုပဲအခုလိုအမှုအချင်းတွေပညာတွေကိုကူးဆက်သွားအောင်လုပ်နိုင်တဲ့အကြောင်းနဲ့လူတွေဟာလည်းကိုယ့်ဘာသာကိုထင်တယ်လို့ကြီးတော့အစစ်မြစ်တရားဝါမဟုတ်တဲ့အကြောင်းသုတေသနပညာရှင်တွေကသုံးသပ်ကြပါရဲ့ရှင
်။အမေရိကန်နိုင်ငံကနှင်းအများကြီးကြပြီးအေးခဲတဲ့နေရာတွေမှာ scheduling လို့ခေါ်တဲ့ဒီကဲပြင်ပေါ်မှာမြင်းစည်းသူကကျိုးနဲ့ဆွဲတဲ့နောက်ကိုနှင်းလျှော့လိုက်စီရတဲ့ကစားနည်းတစ်မျိုးကိုစောင်းရသည်မှာနှစ်ဆင်ကျင်းပလေးရှိပါတယ်။Rocky တောင်တန်းတွေတည်ရှိရာအမေရိကန်အနောက်အလယ်ပိုင်းကိုလိုရာဒိုပြည်နယ်ကရှေးဟောင်းသမိုင်းဝင် Leadville မြို့လေးမှာပြီးခဲ့တဲ့ပတ်ကဒီကစားပွဲကိုကျင်းပခဲ့ပါတယ်။ Leadville မြို့ကလေးဟာအမြင့်ပေ1000ကျော်မှာတည်ရှိပြီးတော့မြောက်အမေရိကတိုင်းမှာတော့အမြင့်ဆုံးနေရာမှာတည်ထားတဲ့မြို့လို့မှတ်ယူကြပါတယ်။ဒီမြို့မှာ Scheduling ကစားနည်းကို1949ခုနှစ်တည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ပါဝင်သူတွေအနေနဲ့ရင်းစည်းတဲ့သူဆွဲတဲ့နောက်ကိုစကိတ်လိုက်စီးရတဲ့အပြင်အချိန်နဲ့စင်ကြီးရှော့တွေပေါ်ခုံတာတိုင်ထောင်ထားတဲ့နေရာတွေကိုမွေလိန်မွေကောက်ဖြတ်ရတာတွေအပြင်အမှတ်ရဖို့အတွက်ဂွင်းလေးတွေကိုလက်နဲ့ချိတ်ရတာမျိုးတွေပါဝင်ပါတယ်။ဒီကစားနည်းဟာဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားတိုင်းပြည်တွေကရိုးရာကစားနည်းကိုအတူယူဖန်တီးထားတာဖြစ်ပြီးတော့တချို့မျိုးတွေမှာကျင်းပတဲ့ပွဲတွေမှာတော့အချိန်နဲ့အမြန်ပြန်ရတာမျိုးတွေပါပါဝင်ပါတယ်။စူဂျေးအနေနဲ့ကတော့ငွေသားတွေပစ္စည်းတွေပေးလေရှိပါတယ်ခင်ဗျာ။
ဒါကတော့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်။ဝိုင်းနိုင်ငံရှေ့ပိုင်းကဘတ်မှုမြို့ကိုသိမ်းယူနိုင်ဖို့အတွက်ရုရှားတွေဘက်ကတိုက်ခိုက်နေတာမှာရုရှားတပ်တွေဟာရှေ့ကိုဆက်မတက်နိုင်ပဲရပ်တန့်နေပုံရတယ်လို့ဝါရှင်တန် DC အခြေစိုက်စစ်ပွဲလေ့လာရေးဌာန ISW ကထုတ်ပြန်လိုက်တဲ့စီရေးအကဲဖြတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဘတ်မှုမျိုးမှာရုရှားတွေဘက်ကရှေ့ကိုဆက်ပြီးတော့တိုးလာနိုင်တာမရှိဘူးလို့ ISW ကပြောပါတယ်။ Wagner ရုရှားကြေးစားတပ်ဖွဲ့တွေဟာဘတ်မှုမျိုးကိုမြေပြင်ကနေဆက်ပြီးတော့တိုက်ခိုက်နေပေမဲ့ရှေ့ကိုတက်လာနိုင်တဲ့အထောက်အထားတော့မတွေ့ရဘူးလို့ ISW အဖွဲ့ကစနေနေ့နောက်ပိုင်းမှာပြောပါတယ်။ဘတ်မှုမျိုးကတိုက်ပွဲတွေဟာအရင်သတင်းပတ်တွေထက်အခုတစ်ပတ်မှာပိုပြီးတော့ပြင်းထန်လာနေတယ်လို့ Ukraine ရှေ့ပိုင်းတပ်ဖွဲ့များရဲ့ပြောခွင့်ရSahil Sharavadi ကပြောပါတယ်ပြီးခဲ့တဲ့တရက်အတွင်းမှာပဲဘတ်မှုမြို့မှာတိုက်ပွဲ23ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်ယူကရိန်းသမ္မတဇလင်စကီကတော့ဘတ်မှုမြို့ကနေဆုတ်ခွာမှာမဟုတ်ပဲဆက်ပြီးတော့အခုကန်သွားမယ်လို့လည်းပြောထားပါတယ်ခင်ဗျာအီရန်နိုင်ငံမှာကျောင်းသူထောင်ထဲချီပြီးတော့အစိတ်အသင့်ခံရတာနဲ့ပတ်သက်ပြီးတော့လူတရားကျော်ကိုနိုင်ငံတော်မှဖမ်းဆီးလိုက်တယ်လို့အီရန်နိုင်ငံကကြေညာလိုက်ပါတယ်အဲ့ဒီဖမ်းဆီးလိုက်တဲ့သူတွေဟာရန်ပြုတ်လို့တဲ့အုပ်စုတွေနဲ့ဆက်ဆက်နိုင်တယ်လို့လည်းပြောပါတယ်။ကျောင်းနေရာကျော်မှာဖြစ်ခဲ့တဲ့ဒီတန်ကြာဖြစ်စရာအစိတ်ခတ်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့အီရန်ပြည်ထောင်စုဝန်ကြီးကကြေညာလိုက်တယ်လို့အီရန်ဆိုရရုပ်သံ IRNA ကစနေနေ့နောက်ပိုင်းမှာဖော်ပြပါတယ်။ကျောင်းတွေမှာမကြသေးခင်ကဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတရားကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးတော့အဲ့ဒီလူတွေကိုဖမ်းဆီးပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားတယ်လို့ IRNA ကပြောပါတယ်ခင်ဗျာ။စီးရဲတိုက်ခိုက်မှုတွေကိုဟန်တာနိုင်မဲ့အရေးကြီးတဲ့လက်တွေ့အစီအမံတွေကိုဆောင်ရွက်ဖို့မြောက်ကိုရီးယားကဆုံးဖြတ်လိုက်ကြောင်းနိုင်ငံပိုင်သတင်းကနေပြီးတော့တနင်္ဂနွေနေ့မှာကြေညာပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့၅နှစ်အတွင်းအကြီးအမားဆုံးပူးတွဲစီးရဲလက်ချက်မှုမစခင်တည်းရလုံမှာပဲအခုလိုပြောလိုက်တာပါ။ဒီဆုံးဖြတ်ချက်ကိုတော့မြောက်ကိုရီးယားကောင်းဆောင်ကင်မြုံဦးဆောင်တဲ့အာဏာပါတီရဲ့စစ်ကော်မရှင်အစည်းအဝေးအတွင်းမှာချမှတ်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင် KCN နဲ့သတင်းကပြောပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.